ချင်းပြည်နယ်အစိုးရအဖွဲ့ဝင်ဝင်ကြီး3ဦးကိုပြည်နယ်ဝင်ကြီးချုပ်ကနှုတ်ထွက်ခိုင်းတဲ့ကိစ္စကိုစုံစမ်းစစ်ဆေးဖို့လုပ်နေတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြန်ကြားရေးတာဝန်ခံက VOA ကိုပြောဆိုလိုက်ပါတယ်အတိုင်းမင်ခံပုဂ္ဂိုလ်ကနှုတ်ထွက်ခိုင်းတာဟုတ်မဟုတ်ကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဝင်ကြီးချုပ်ရဲ့ဆောင်ရွက်ချက်တွေအပေါ်မှာပါတီဘက်ကနေစုံစမ်းစစ်ဆေးပေးဖို့နှုတ်ထွက်ခိုင်းထားတဲ့အထက်မှာပါတဲ့ဝင်ကြီးတဦးကပေးပို့တဲ့တိုင်ကြားလွှာမှာလဲကွဲလွဲမှုတွေရှိနေတာကြောင့်အတိအကျစုံစမ်းပြီးမှပဲအဖြေပေးမယ်လို့ NND ပြောခွင့်ရကပြောပါတယ်အကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်မမေခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင
်ဇန်နဝါရီလ18ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့လက်ညွန်ချက်အရဆိုပြီးကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခတ်အောင်ကပြည်နယ်ဝန်ကြီး3ကိုမိမိသဘောဆန္ဒအလျောက်ယာရုကနေနှုတ်ထွက်ကြောင်းစတင်ဖို့ညွှန်ကြားခဲ့တယ်လို့သက်ဆိုင်ရာပြည်နယ်ဝန်ကြီးတွေကပြောကြားပါတယ်နှုတ်ထွက်စတင်ဖို့ပြောထားတဲ့ဝန်ကြီးတွေကတော့ပြည်နယ်စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနဝန်ကြီးဦးမြင့်သိန်းလူမှုရေးဝန်ကြီးဒေါက်တာသင်းလွင်နဲ့တယန်ဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးအိတ်လှအောင်တို့ဖြစ်ပါတယ်ဒီလိုစတင်ဖို့ညွှန်ကြားခံရသူတွေကစိုက်မွေးဝန်ကြီးဦးမြင့်သိန်းကတော့ဝန်ကြီးချုပ်ရဲ့ဆောင်ရွက်ချက်အပေါ် NLD ပါတီဘက်ကစုံစမ်းစစ်ဆေးပေးဖို့ပါတီဌာနချုပ်ကိုစာပေးပို့ထားတယ်လို့သတင်းမီဒီယာတွေကပြောဆိုထားပါတယ်လက်ရှိပြည်နယ်ဝန်ကြီး၃မှနှုတ်ထွက်ဖို့ဝန်ကြီးချုပ်ကပြောတာမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကလမ်းညွှန်လို့ဆိုတာနဲ့ပတ်သက်ပြီးတကယ်လို့ဆောင်ခန်းခြင်းဟုတ်မဟုတ်ကိုခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါနဲ့ပတ်သက်လို့ NLD ပါတီပြန်ကြားရေးတာဝန်ခံဒေါက်တာမျိုးညွန့်ကိုဆက်သွယ်မေးမြန်းရမှာတော့
ကျွန်တော်တကယ်ထွက်ခိုင်းမယ်လို့တော့ကျွန်တော်မယုံကြည်ပါဘူး။သို့တော်တရင်ရတော့ထွက်နေတယ်ကျွန်တော်တို့တိကျဘာမှကျွန်တော်တို့လုံလံမေးမြန်းလို့မရသေးပါဘူး။ပါပြမအမှန်တကယ်ပါပြခင်မှကိုကျွန်တော်မသိဘူ
းလက်ရှိမှာတော့စိုက်မွေးဝင်ကြီးဦးမြသိန်းကဝင်းကြီးချုပ်တင်ခိုင်းထားတဲ့အတိုင်းနှုတ်ထွက်စာတင်ပြီးပြီလို့ပြောဆိုထားပါတယ်ဝင်းကြီးချုပ်ရဲ့ဆောင်ရွက်ချက်ပေါ် NLD ပါတီဘက်ကစုံစမ်းစစ်ဆေးပေးဖို့စိုက်မွေးဝင်ကြီးဦးမြသိန်းကတိုင်ကြားစာပေးပို့ထားတာနဲ့ပတ်သက်လို့မေးမြန်းတာမှာတော့ဒေါက်တာမျိုးညွန့်က
အဖြစ်မှကိုကျွန်တော်အရင်သိပြီးတော့မှကျွန်တော်ပါဆက်လုပ်ရမယ်စဉ်းစားလို့ရမယ်ခင်ဗျာသူပြောတာနဲ့သူကမီဒီယာတွေပြောတာတွေကြားထဲမှာကိုပို့တဲ့စာတော်ကိုလွှဲမှုတချို့ရှိနေပါတယ်အဲ့တော့ကျွန်တော်တို့ဘာမှမှတ်ချက်ပေးလို့မရပါဘူ
းလက်ရှိဖွဲ့စည်းပုံအခြေခံဥပဒေပုံမှ263ရာနိုင်ငံတော်အပေါ်သစ္စာမဆောင်တည်တာကိုကျင့်တရားပြက်ပြားတာပိတ်အပ်ထားတဲ့တာဝန်ကိုကျေပွန်အောင်မထမ်းဆောင်တာစတဲ့အချက်တစ်ချက်ချက်နဲ့ဝန်ကြီးတဦးဦးကိုဆွဆွဲပစ်တင်ပိုင်ခွင့်ရှိပါတယ်ဒါပေမဲ့တိကျခိုင်မာတဲ့အချက်မရှိပဲဆွဆွဲပစ်တင်ခွင့်မရှိသလိုအတင်းအကျပ်ဖိအားပေးနှုတ်ထွက်ခိုင်းတာမျိုးကိုလည်းလုပ်လို့မရပါဘူးလုပ်ငန်းတာဝန်မကျေပွန်တဲ့ဝန်ကြီးချုပ်နဲ့ဝန်ကြီးတွေကိုယာရုကနေနှုတ်ထွက်ဖို့နိုင်ငံတော်သမ္မတကသာညွှန်ကြားနိုင်ကြောင်းနဲ့ညွှန်ကြားချက်ကိုမလိုက်နိုင်ရင်လေတာဝန်ကနေရက်စဲခွင့်ရှိတယ်လို့ပြဋ္ဌာန်းထားပါတယ်လက်ရှိတည်တဲ့ဥရေယလုပ်ငန်းတာဝန်မကျေပွန်တဲ့ဝန်ကြီးချုပ်နဲ့ဝန်ကြီးတွေကိုယာရုကနေနှုတ်ထွက်ဖို့ညွှန်ကြားနိုင်တဲ့အခွင့်အာဏာကိုနိုင်ငံတော်သမ္မတကသာပေးထားတာပါအခုလိုဝင်ကြီး၃ဦးနှုတ်ထွက်စာတင်ခိုင်းတာနဲ့ပတ်သက်လို့ကချင်ပြည်နယ်ဝင်ကြီးချုပ်ဒေါက်တာခတ်အောင်ကဒီကနေ့မြစ်ကြီးနားမြို့မှာသတင်းတောက်တွေတွေ့ဆုံမေးမြန်းချိန်မှာအခုလိုဖြေသွားပါတယ်
။သမီးမေးတဲ့ဟာကဒီအင်္ဂယ်သူကပုတ်ချုပ်ရေးအဖွဲ့စီးတယ်။အစိုးရဆိုအုပ်ချုပ်ရေးအဖွဲ့စီးတယ်။ပုတ်ချုပ်ရေးအဖွဲ့စီးဆိုတော့သူက change of command ရှိတယ်။ဟုတ်လားအစစ်စစ်အစစ်စစ်ကိုပြန်ပြီးညွှန်ကြားတဲ့ဒီလူမျိုးလုပ်စက်ပေါ့လေ။ဒါကိုလုပ်ခြင်းပဲဖြစ်တယ်လို့ပဲအဲ့ဒါဒီလိုဖြစ်တယ
်ဝင်ကြီးတွေနှုတ်ထွက်ဖို့တောင်းဆန်းစုကြည်ကညွှန်ကြားတာဟုတ်မဟုတ်သတင်းတောက်တွေကမေးမြန်းတာကိုတော့ကချင်ဝင်ကြီးချုပ်ကတိတိကျကျဖြေကြားတာမရှိပဲအထက်ကဆိုတော့အားလုံးပါတယ်လို့သာဖြေကြားခဲ့ပါတယ်ဒီတော့တွင်တနင်္လာနေ့တိုင်းဝင်ကြီးချုပ်ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့လည်းပြီးခဲ့တဲ့ရက်ပိုင်းတွေကသတင်းတွေထွက်ပေါ်နေတာရှိခဲ့ပြီးပါတီအနေနဲ့လက်ရှိမှာတော့ဒီကချင်ဝင်ကြီး၃ဦးကိစ္စကိုသာစုံစမ်းစစ်ဆေးသွားမှာဖြစ်ပြီးတနင်္လာနေ့တိုင်းဒေသကြီးဝင်ကြီးချုပ်ကိစ္စနဲ့ပတ်သက်လို့တစုံတရာတိုင်ကြားစာရရှိထားခြင်းမရှိလို့စုံစမ်းစစ်ဆေးရလုပ်ဖို့မရှိသေးဘူးလို့ဒေါက်တာမြင့်ညွန့်ကပြောပါရယ်။ဒါပြင်ပါတီကနေအပီးတိုင်ထုတ်ပယ်ထားပြီးဖြစ်တဲ့အေယာဝတီတိုင်းဒေသကြီးလွတ်တော်ဒုဥက္ကဋ္ဌနဲ့ပတ်သက်လို့ပါတီအနေနဲ့သက်ဆိုင်ရာဝင်ကြီးဌာနတွေစီကိုလိုအပ်တယ်လို့လုံနိုင်ဖို့ပြောဆိုထားပြီးဖြစ်တာကြောင့်ဒီအပေါ်မှာဝင်ရောက်ဆက်ဖက်သွားမှာမဟုတ်ဘူးလို့လည်း NLD ပါတီပြောခွင့်ရဦးမြင့်ညွန့်ကပြောဆိုသွားပါရယ်ရှင်။